အမေရိကန်တက်လွတ်တော်ဂျော်ဂျီယာပြည်နယ်ကုစားပြုအမတ်နေရာနှစ်နေရာအတွဲနောက်တစ်ကြော့ရွေးကောက်ပွဲတွေကိုအင်္ဂါနေ့ကကျင်းပခဲ့တာမှာအမတ်နေရာတစ်နေရာကိုဒီမိုကရက်တစ်ပါတီကုစားပြုအမတ်လောင်းကအနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကခန့်မှန်းကြေညာထားပါတယ်။ Republican Party ကလက်ရှိအထက်လွတ်တော်အမတ် Kelly Loeffler ကိုဒီမိုကရက်အမတ်လောင်း Raphael Warnock ကအနိုင်ရတယ်လို့ Conservative Fox သတင်းဌာနအပအဝင်တခြားသတင်းဌာနအသီးသီးကခန့်မှန်းကြေညာထားတာပါ။နောက်တနေရာအတွက်ရှင်ပြိုင်ကြတဲ့ Republican Party ကလက်ရှိအထက်လွှတ်တော်အမတ် David Perdue နဲ့ Democrat အမတ်လောင်း John Ossoff တို့ကြားမှာတော့ဘယ်သူအနိုင်ရတယ်ဆိုတာပြက်ပြက်သားသားမရှိသေးပဲလက်ရှိရည်တွက်ပြီးသည့်မဲရလတ်အရာ Democrat John Ossoff ကမဲအရေးအတွက်အနေငယ်သားနဲ့ဥဆောင်နေပါတယ်လက်ရှိမဲရည်တွက်တာကတော့မပြည့်ပြတ်သေးပါဘူးအင်္ဂါနေ့မဲပေးပွဲမတိုင်ခင်အထိမှာ Republican Party ကအထက်လွှတ်တော်အမတ်နေရာ50ကိုရထားပြီး Democrat တွေက48နေရာရထားပါတယ်Republican တွေအနေနဲ့နောက်ထပ်တနေရာကိုအနိုင်ရတာနဲ့တင်အထက်လွှတ်တော်ကိုထိန်းချုပ်နိုင်မှာပါ Democrat တွေအနေနဲ့ကတော့လက်ရှိရှင်ပြိုင်နေတဲ့အမတ်နေရာ2နေရာစလုံးကိုအနိုင်ရမှသာအမတ်အရေးအတွက်50စီတူသွားမှာဖြစ်ပါတယ်အဲ့ဒီအခြေအနေမှာဆိုရင်တော့အထက်လွှတ်တော်ဥက္ကဋ္ဌအဖြစ်အစည်းအဝေးတွေတက်ရောက်ရမယ်လက်ရှိရွေးကောက်ခံဒုတိယသမ္မတ Kamala Harris ရဲ့အဆုံးဖြတ်မဲနဲ့ Democrat တွေအနေနဲ့သူတို့လူချင်းနဲ့ဆုံးဖြတ်ချက်အများစုကိုချမှတ်နိုင်မှာဖြစ်ပါတယ်အောက်လူတော်ကတော့ဒီမိုကရက်တွေကအမတ်အရေးအတွက်အနေငယ်အသားနဲ့ထိန်းချုပ်ထားပြီးဖြစ်ပါတယ်